အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဇက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိတည်ဆုံသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေသတွေမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အတန်ဂျီနယ်ဂူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေတယ်လို့လုံခြုံရေးကိုလည်းတင်ကြပ်ထားပါတယ်။အောက်လွှတ်တော်ကတင်းနာနေမှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲ၊ကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေအတည်ရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်နေ့တိုင်းနဲ့ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျဉ်းဝင်မှာဖြစ်ပါတယ်။ဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါ။နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုတော့ပြီးခဲ့တဲ့မေလမှာပြန်ပြီးအရွေးခံခဲ့ရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလက်ဝဲဝါဒီအစိုးရကဥဆောင်ကျင့်သွင်းခဲ့တာကဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးမူဝါဒကိုတားပီးထားတဲ့ဒီဥပဒေကြမ်းကအိန္ဒိယမှာရှိတဲ့မွတ်စလင်တန်း200လောက်ကိုခွဲခြားဖိနှိပ်ဆက်ဆံရရောက်တယ်လို့အတိုက်ခံတွေအစ္စလာမစ်အဖွဲ့တွေနဲ့လက်ရာဇွန်းတွေကဆွတ်ဆွဲပြောဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒီဆွတ်ဆွဲချက်ကိုငြင်းဆန်ပါတယ်။